ရေကြီးတဲ့တံကိုခံရတဲ့ထိုင်းနိုင်ငံကိုကူညီပေးဖို့ American Marine တပ်ဖွဲ့ဝင်တွေမနေ့တုန်းကပဲကူညီခဲ့စေကိရိယာတွေနဲ့ဘန်ကောက်မြို့တော်ကိုရောက်လာခဲ့ကြပါတယ်။သဲအိတ်တွေနဲ့တခြားအကူအညီပေးရေးပစ္စည်းတွေကိုလည်းသူတို့တယ်လာခဲ့ကြပါတယ်။ထိုင်းနိုင်ငံမှာ86ခရိုင်ရှိတဲ့ထဲက61ခရိုင်မှာရေကြီးတဲ့တံကိုခံရပြီးတော့အဲ့ဒီမှာကူညီပေးနေတဲ့ထိုင်းစစ်တပ်နဲ့အတူ American Marine တပ်ဖွဲ့ဝင်တွေကပူးပေါင်းလုပ်ကင်ကြလိမ့်မယ်လို့ထိုင်းနိုင်ငံဆိုင်ရာ American သံတမန်ကြီး Christy Kinney ကပြောပါတယ်။ရေကြီးတဲ့တံကြောင့်တေဆုံးရတဲ့သူပေါင်း300လောက်ရှိနေပြီလို့ထိုင်းရာရှိတွေကဆိုပါတယ်။တေဆုံးသူအများစုဟာဘန်ကောက်မြို့တော်မြောက်ပိုင်းနဲ့ရှင်ဟောင်းမြို့တော်အယုဒ္ဓယာကလူတွေဖြစ်ပါတယ်။မနေ့ကအထိအယုဒ္ဓယာမြို့တော်နေရာတော်များများမှာရေတွေကကြီးနေတော့မှာမြို့နေလူတချို့နဲ့သူတို့ရဲ့အိမ်မွေးတိရစ္ဆာန်တွေဟာအိမ်ခေါင်မိုးပေါ်တွေပေါ်မှာတက်နေရပါတယ်။ရေသိပ်မကြီးတဲ့နေရာမှာတော့လူရဲ့ခါလောက်အထိရေတွေရှိနေပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာလှေတွေမော်တော်တွေနဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလိုက်ပြီးတော့ဝင်ငှပေးနေပါတယ်။ယုဒိယမြို့တော်ကလူတော်များများလျှက်စစ်မိလည်းမရအစားအစာနဲ့ရေတွေလည်းမရနိုင်ကြပဲဖြစ်နေတယ်လို့ Dash လူမျိုးကုညီရေးသမားတို့ကပြောပါတယ်။ဘန်ပါလို့ခေါ်တဲ့ယုဒိယခေန်ကဆက်မှုဆုံးမှာအလို့သမားတွေကရေကြီးတာကိုစူးစမ်းပြီးတော့ကာကွယ်ခဲ့ကြပေမဲ့လည်းနောက်ဆုံးမှာတော့မတက်နိုင်တော့ပဲမိနစ်ကပဲအဲ့ဆက်ယုံတွေကိုပြစ်ပြီးတော့သူတို့ထွက်ခွာခဲ့ရပါတယ်။